Bangladesh နိုင်ငံမှာအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ Islamic Party ရဲ့ဝိုင်းရင်ခေါင်းဆောင်တူဖြစ်သူ Ma Qasim Ali ကိုဆစ်ရဆွေးမှုကျူးလွန်ခဲ့တဲ့အတွက်ဒါကာမြို့တော်ဆစ်ရဆွေးမှုဆိုင်ရာအထုခုံရုံးကတည်ထောင်ချမှတ်လိုက်ပါတယ်။1982ခုနှစ်က Bangladesh နိုင်ငံလွတ်လပ်ရေးအတွက် Pakistan နိုင်ငံနဲ့တိုက်ခိုက်ခဲ့တဲ့စစ်ပွဲအတွင်းမှာပြစ်မှုကျူးလွန်ခဲ့တဲ့အတွက်ရုံးတော်ကပြည်ထောင်ချမှတ်တာဖြစ်ပါတယ်။1982ခုနှစ်ကိုလာကြစစ်ပွဲတွေမှာလူ3,000လောက်တပ်ဖြတ်ခဲ့တယ်လို့ပါကစ္စတန်စစ်တပ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိုက်ခတ်ခဲ့သူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆွဆွဲထားပါတယ်။အသက်62နှစ်အရွယ်သတင်းမီဒီယာလောကရဲ့ထင်ရှားကြော်ကြားသူမာကွာဆမ်အလီဟာဂျမက်အီအစ္စလာမီပါတီကိုငွေချေးထောက်ပံ့သူတွေကတအုပ်ဖြစ်လူသိများပါတယ်။မာကွာဆမ်အလီကိုတည်ထောင်ချမှတ်ဖို့တရားရုံးတော်ပြင်မဲ့မှာဘင်္ဂလားဒေ့ရှ်လူမျိုးရေးတိုက်ခတ်ရေးအဖွဲ့ Bangladesh Liberation Fighter အဖွဲ့ဝင်တွေကစုဝေးခဲ့ကြပါတယ်။အမှုပေါင်း14မှုအတွက်ဆွဲချက်တင်းတဲ့အထက်ကစစ်တမှုအတွက်တန်တရာဖြစ်စရာခြေနေတဲ့ကြော်လွန်ပြီးနှစ်မှုကိုကျူးလွန်ခဲ့တဲ့အဖြစ်ထင်ရှားတဲ့အတွက်မာကွာဆမ်မလီကိုတည်တံ့ချမှတ်ခဲ့တာဖြစ်ပါတယ်။ဂျမက်အီအစ္စလာမီပါတီခေါင်းဆောင်တယောက်ကိုဆစ်ရဆွေးမှုဆိုင်ရာတရားရုံးအမိန့်ချပြီးနောက်တစ်နေ့မှာမာကွာဆမ်အလီကိုပြစ်ဒဏ်ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဘရူးနေကအသက်82နှစ်အရွယ်မွတာရာမန်နာဇမီကိုအဲ့ဒီစစ်ပွဲမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ဆစ်ရဆွေးမှုကျူးလွန်ခဲ့တဲ့အတွက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။